မြန်မာနိုင်ငံကစစ်ပွဲတွေအတွင်းမှာမြေယုံပိုင်းအသုံးပြုကြတဲ့အထဲမှာပလတ်စတစ်နင်းမိုင်းတွေအများအများတွေ့လာရပြီးတော့ဒါဟာပဋိပက္ခအလုံးကာလမှာဖြည့်ရှင်းဖို့ခက်ခဲတဲ့အခြေအနေဖြစ်လာနိုင်တယ်လို့အကြေခတ်တွေကပြောပါတယ်။ရာထောင်ချီရှိနေတဲ့အဲ့ဒီပလတ်စတစ်နင်းမိုင်းတွေကိုလူအားနဲ့ရှာဖို့ခက်သလိုတတ်ထုရှာဖွေဇက်နဲ့လည်းခြေရာခံဖို့ခက်ပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကစုံစမ်းမေးမြန်းထားတာကိုတော့မတ်စုမြတ်မောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
လက်နက်ကင်ဆန်းကျင်မှုနဲ့ရင်ဆိုင်နေရတဲ့မြန်မာစစ်တပ်ဟာပလတ်စတစ်နင်းမိုင်းတွေကိုကရင်ကယားချင်းနဲ့စကိုင်းတိုင်းဒေသတွေမှာတွင်တွင်ကျကျသုံးလာပါတယ်။ပေါ်ပါတဲ့ပလတ်စတစ်တစ်မျိုးနဲ့လုပ်ထားတဲ့မိုင်းတွေကိုစကိုင်းတိုင်းကစစ်ကောင်စီတပ်စခန်းနဲ့ဌာနဆိုင်ရာအစအဦးပတ်ဝန်းကျင်တွေမှာအများအပြားတွေ့နေရကြောင်းစကိုင်းတိုင်းရင်းမပင်မြို့နယ်မြောင်မယားပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကကိုခန့်ကပြောပြပါတယ်
။စစ်ကောင်စီဘက်ကပန်မိုင်းတွေတိတ်ပြီးတော့မကုန်းတော့ဘူးဗျ။ဒီပလတ်စတစ်မိုင်းတွေပဲအတွင်းကြေကြေတုံးလာတဲ့အနေထားပေါ့အဲ့တော့ဘာဖြစ်လို့ဆိုတော့ဒီစစ်ကောင်ကြောင်ထိုးမယ်ဆိုလို့ရှိရင်စစ်ကောင်ဒီဘက်ကဒီမိုင်းတွေကိုတဲရဲဟာတဲရတယ်ဆိုလို့ရှိရင်သူတို့အတွက်အချိန်လဲတက်ကြမယ်နောက်တစ်ခုခီးလဲမတူဘူးပေါ့ပြောလို့ရှိရင်စစ်ကောင်ဒီတပ်ဝင်တယောက်ကတမ်းမိုင်းနဲ့လှုပ်ထားတဲ့မိုင်းကိုစောပို့ပြီးတော့ဒုံးရီ30မိုင်းရဲ့ဆိုလို့ရှိရင်ဆက်တဲ့မိုင်းရဲ့ဆိုလို့ရှိရင်ငါဆိုအလုံးကြီး50မိုင်းနော်ညနေတဲ့မိုင်းကိုအသုံးပြုလာတဲ့နေထားလို့ကျွန်တော်တို့ပုံပတ်ပါတယ်
လက်ပတောင်းတောင်ကတရုတ်အစိုးရပိုင်ကျင်းနီစီမံကိန်းပတ်ဝန်းကျင်မှာရာနဲ့ချီတွေ့ခဲ့ရတဲ့နင်းမိုင်းတွေအလုံးဟာလည်း M14 အမျိုးအစားပလတ်စတစ်မိုင်းတွေဖြစ်တယ်လို့ဒူဖော်ရှင်းလင်းခဲ့တဲ့အရက်ဖက်မိုင်းရှင်းလင်းရေးအဖွဲ့တစ်ခုက VOA ကိုပြောပြပါရယ
်ဒီမိုင်းကတော့ဘယ်ရောက်ထုတ်တယ်ဆိုတာကတော့ဒါစုံလေးထုတ်တဲ့မိုင်းဆိုတာတော့ပြောပါရယ်ဒီချွတ်တဲ့မိုင်းပုံစံမျိုးပေါ့နော်ဒီမိုင်းကိုပေါ့နော်မြင်းမိလိုက်ခြင်းအဖြစ်ပေါ့နော်အဲချစ်ပြနဲ့လက်ပြနဲ့နောက်ခဏကူလုံးပေါ့နော်စုပ်ပြတ်သက်သွားမယ်အနေထားပေါ့လူဒီစီနိုင်တဲ့မိုင်းလို့ပြောလို့ရပါတယ်
M40 နင်းမိုင်းတွေကိုစစ်ကောင်စီဘက်ကလုံခြုံရေးအရန်အတားအဖြစ်အဓိကထားသုံးဆွဲနေပုံရပါတယ်။ကယားပြည်နယ်နဲ့ကရင်ပြည်နယ်ကစစ်တပ်ဒေသခံတရင်တပ်မတွေစခန်းချရာအနီးတွေကိုဝိုင်းပတ်ပြီးတော့ခတ်ဆိတ်ဆိတ်ချထားတယ်လို့ဒေသခံတွေကပြောပါတယ်။စစ်တပ်စခန်းချထားတဲ့နေရာတွေမှာဒီလိုမြေမြုံမိုင်းအများအပြားကိုတွေ့ကြရပါတယ်။စစ်စင်ရေးတစ်ခုလုပ်မယ်ဆိုရင်လည်းဒီမိုင်းတွေကိုလူအားဆက်အားနဲ့ရှာဖွေနေရတယ်လို့ဒီမော့ဆိုပြည်သူ့ကာကွယ်ရေးတပ်ရဲ့တာဝန်ခံကအခုလိုပြောပြပါတယ်။
ဟိုတဲ့နဲ့ရှာတာရှိတယ်၊လဲနဲ့ရှာတာရှိတယ်၊ဟိုတော့ကျွန်တော်တို့ကိုယ်တိုင်လောက်ထားတဲ့ဟိုဆုံရှိနဲ့ရှာတာရှိတယ်။အဲ့လိုတွေတော့ကျွန်တော်တို့တက်လိုက်တော့ဟိုရှင်းပြီးမှသူနာတာလို့ရတယ်။ဒါပေမဲ့ကျွန်တော်တို့ရှင်းတယ်ဆိုတော့ကျွန်တော်တို့သွားတဲ့နေ့ကျောင်းလောက်ပဲကျွန်တော်တို့ရှင်းနေတယ်။ဒီကျတဲ့နေရာတွေမှာအများကြီးမင်းတို့မတင်မထားတဲ့နေရာတွေမှာလည်းသူတို့တောင်းထားတာရှိတယ်။အများကြီးအတွက်ဒီစီအလုံးကာလမှာကျတော့အဲ့ဒီအဓိကသူတောင်းထားခဲ့တဲ့ပုံကူကြီးနေမျိုးရှိပါခဲ့တယ်ဆိုတော့စီစီပေါ့စီစီနဲ့ဟာဒါမှကျွန်တော်အတိအကျတော့ပြောရဲစီစီကိုတော့ပြောရဲပြည့်တယ်ဆိုရင်သူတို့မိုင်းကဟိုတနည်းအားလုံးလေး50လုံးလေး50သူတို့လမ်းတကြောကိုသူကလုံးလေး50လုံးလေး50လောက်ထောင်ထားသဘောများလားရှင်ရင်ရေးလုံးနေပြီတော့သဘောလေးခက်ခဲမဲ့ဒီလုံးကဟိုဟာဒီအချင်းကိုတော့အလုံးကလာမှာတော့သူကောက်ကြည့်ရမယ်သဘောမရှိချက်ချင်းပြီးတော့ဒီပြဝင်မယ်ဆိုတော့အဲ့ဒီသဘောများတဲ့အလုပ်ရှိတယ်ဟိုကြားတဲ့အရာရှိတယ်
မြေမြုပ်မိုင်းနဲ့နင်းမိုင်းတွေကိုစစ်ကောင်စီတပ်တင်အသုံးပြုနေတာမဟုတ်ပါဘူး။လက်နက်ကိုင်အဖွဲ့တချို့ကလည်းစစ်ရေးအသာစီးရဖို့အတွက်မိုင်းအမျိုးမျိုးကိုအသုံးပြုလာကြပါတယ်။တခါတရံမှာမြန်မာစစ်တပ်ဘက်ကထောင်ထားတဲ့ M40 နင်းမိုင်းတွေကိုပြန်လည်တူးဖော်ပြီးတော့ပြန်အသုံးပြုနေတဲ့လက်နက်ကိုင်အဖွဲ့တချို့လည်းရှိပါတယ်။တောင်ရာတွေ၊ကျေးရွာတွေထဲရောက်ရှိနေတဲ့ပလတ်စတစ်နင်းမိုင်းတွေဟာပဋိပက္ခအလွန်ကာလကြာရင်ပြဿနာတရဖြစ်လာနိုင်တယ်လို့လည်းမြင်နေကြပါတယ်။အကြောင်းကတော့သတ်မှတ်နေရအတိအကျကိုမှတ်မထားနိုင်တာမိုင်းရှာဖွေရေးဆက်နဲ့ရှာဖွေဖို့ခဲရင်တာတွေဒါတွေကအဓိကစိတ်ခေါ်ချက်တွေဖြစ်လာနိုင်ပါတယ်အဆိုဆုံးကတော့အဲ့ဒီဒေသတွေအလုံးမှာခီးသွွားလုပ်ငန်းတွေအပါအဝင်စီးပွားရေးရင်းနှီးမြှုပ်နှံမှုတွေအတွက်ဆိုးကျိုးတွေဖြစ်လာနိုင်ပါတယ်အချင်းနှစ်လက်မခွဲပဲရှိတဲ့ M14 plastic မိုင်းတွေကို American စစ်တပ်က1955ခုနှစ်မှာစတင်အသုံးပြုခဲ့ပါတယ်မိုင်းထောင်ပြီးပြီဆိုရင်သူ့ကိုပြန်ရှာဖို့ခက်ခဲပါတယ်အကြောင်းကတော့သူ့မှာတတ်တူပါဝင်တဲ့အချိုးအစားကနေပါလို့ဖြစ်ပါတယ်။ဒါကြောင့်နောက်ပိုင်းမှာမိုင်းရဲ့အောက်ခြေနားမှာစတီဝါရှာပြားတစ်ခုကိုအမေရိကန်စစ်တပ်ကထည့်သွင်းအသုံးပြုခဲ့ပါတယ်။အမေရိကန်စစ်တပ်ကတော့1984ခုနှစ်နောက်ပိုင်းမှာဒီမိုင်းတွေကိုအသုံးမပြုတော့ပါဘူး။ဒါပေမဲ့ကမ္ဘောဒီးယား၊ချီလီ၊အီသီယိုးပီးယား၊အီရန်၊အီရတ်၊ဂျော်ဒန်၊လာအို၊လဗနန်၊ဗီယက်နမ်၊ဇမ်ဘီယားနဲ့နိုင်ငံတချို့မှာမြင်တွေ့နေရဆဲဖြစ်ပါတယ်။အိန္ဒိယနဲ့ဗီယက်နမ်ကတော့ M14 ကိုတူးပါထားတဲ့မိုင်းတွေကိုဆက်ပြီးတော့ထုတ်လုပ်နေတယ်လို့ Global Security အဖွဲ့နဲ့မိုင်းသုတေသနအဖွဲ့တချို့ကထုတ်ပြန်ထားပါတယ်။ဒီအဖွဲ့တွေရဲ့အချက်အလက်တွေအရဆိုရင်2008ခုနှစ်ကစပြီးမှတ်ပုံတင်ထားခြင်းမရှိတဲ့ M14 plastic မိုင်းတွေကိုပဲခူးတိုင်းရွှေကျင်မြို့နယ်ညောင်ခြေတောက်ကျေးရွာမှာရှိတဲ့လက်နက်ဆက်ရုံမှာထုတ်လုပ်နေပါတယ်။ စည်ရေးပဋိပက္ခအတွင်းအရသားတွေကိုကာကွယ်ပေးဖို့ချုပ်ဆိုထားတဲ့ Geneva Convention စာချုပ်ကိုမြန်မာပြည်ထဲကလက်နက်ကိုင်အဖွဲ့အားလုံးကလိုက်နာမှုမရှိဘူးလို့နိုင်ငံတကာအဖွဲ့တွေကဝေဖန်ထားပါတယ်။အထူးသဖြင့်တားမြစ်ထားတဲ့မြေမြုပ်မိုင်းတွေကိုရုရှားနဲ့မြန်မာနိုင်ငံမှာဆက်ပြီးတော့တုံးနေကြတယ်လို့ထောက်ပြထားပါတယ်ရှင်။
မြန်မာနိုင်ငံမှာပလတ်စတစ်မိုင်းတွေပို့ပြီးတော့အသုံးပြုလာနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကဖေးပို့လာတဲ့သတင်းကိုမတ်စုမြတ်မွန်ပြောပြသွားတာဖြစ်ပါတယ်။